စကိုင်းတိုင်းဒဇယ်မြို့တွေကခြေရွာတွေကိုစစ်ကောင်စီတပ်ကနှစ်ရက်စတိုက်လေကြောင်းကနေပုံကျဲတိုက်ခိုက်နေတာကြောင့်ထိခိုက်ဒေဆုံးမှုတွေရှိပါတယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးမြို့နယ်ထဲမှာလည်းစစ်တပ်ထောက်ခံတဲ့ပြူစောတိတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားမှာစစ်ရေးကအတော်လေးတင်းမာနေပါတယ်။စကိုင်းတိုင်းတွေကစစ်ရေးအခြေအနေတွေကြောင့်သတင်းပေးဖို့ချက်ကိုအခြေခံပြီးတော့က 15ရက်အထိနှစ်ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ခြေရွာတွေကိုစစ်တပ်ကစစ်ကြောင်းထိုးတာမရှိသလိုတိုက်ပွဲလည်းဖြစ်တာမရှိပဲလေကြောင်းကနေတိုက်ခိုက်နေတာလို့ဒေသခံတွေကပြောတာပါ။လေကြောင်းတိုက်ခိုက်မှုတွင်တေဆုံးတာလည်းရှိတယ်လို့တစဲဒေသခံတဦးကအခုလိုပြောပါတယ
်။ 7 နာရီခွဲလောက်ကတကယ်လေ။အဲ7:20မှာတကယ်။ဘသူမှရေအနောင်နာလေးပါပေါ့။အေးဦးလို့အဲ့အဲ့နာပတ်ချလိုက်ပါဟုတ်တယ်ရွာပေးကြပေါ့ကျဲရရွာကိုကျဲရလားမသိဘူးတိုက်ပွဲလည်းမရှိဘူးကမြို့သမီးတယောက်လည်းမသိဘူးအဲ့လိုဖြစ်တယ်လို့သတင်းရတယ်အဲ့ဒါတော့အတိအကျတော့မသိသေးဘူးတယောက်တော့ဖြစ်တယ်လို့ပြောတယ်အဲ့လိုဆုံးတာပေါ့ဆန်းရက်နေ့က39ရက်50မိုင်ပြတ်တယ်ကွာတစဲနဲ့ဝက်ကလေးဝအဆက်ကလေးပဲအဆက်ပေါ့အဲ့ဘက်ကတောကျင်ဆိုတဲ့ကျွာကြီးကအဲ့နာလေးဆန်းရက်နေ့ပြတ်တယ်ကွာအဲ့ဒီ14ရက်နေ့ရတာမသိဘူးအဲ့တော့လည်း39မှာဖြစ်တယ်ဗျာ
ဘုံကျတိုက်ခိုက်မှုမှာဒဏ်ရာရတာတွေရှိပေမဲ့အတီးမပြုတ်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်တစယ်မျိုးတွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နိုမာလာထဲမှာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ပြီးတဲ့အချိန်ကစလို့တိုက်ပွဲတွေမှဖြစ်တော့တာနှစ်လနီးပါးရှိလာပါပြီတစယ်မျိုးတွေမှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ကမြို့ကန်တွေဟာမြို့ကိုစွန့်ခွာခဲ့ပြီးနီးစပ်ရာခြေရွာတွေမှာတွားရောက်ခိုးလုံနေကြပြီးအချင်းချာမြင့်လာတဲ့အတွက်စားတော့ရေးခက်ခဲနေသလိုမြို့ထဲမှာလည်းတိတ်ဆိတ်ခြောက်ခတ်နေတယ်လို့မြို့ကန်တွေကပြောပါရယ်မင်းကမမှာဆိုရင်လဲဖေဖော်ဝါရီလပထမအပတ်ထဲမှာစစ်တပ်ထောက်ခံတဲ့ပြည်စောတီတွေရဲ့ကုလဲကျေးရွာကိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးကံကျေးရွာကိုတော့ဆက်လက်ထိန်းချုပ်ထားတယ်လို့ဆိုပါရယ်စစ်ရေးအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာပါဝင်တိုက်ခိုက်နေတဲ့ကျောင်းသားတော်လှန်ရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပြပါရယ်
အစီအစဉ်ကတော့နည်းနည်းမြင့်နေသူတို့ဘက်ကလည်းအစ်စ်မင်းသားကျွန်တော်တို့ကလည်းအစ်စ်အမိသားဖြစ်နေပေါ့အရင်ကလောလောဆယ်မှာဒီမင်းအမျိုးနယ်တဝိုင်းအမျိုးနယ်နားမှာအစ်စ်ပန်းနေရမျိုးတော့ရှိရပေါ့အဲကုလဲဆိုတဲ့စကံတစ်ခုကတင်ထားတယ်ကျွန်တော်တို့ဒီကံရွာပေါ့မိုင်တင်ထားတဲ့ဆိုတဲ့စကလုံးထက်ဆိုင်သူတို့လည်းလက်လွတ်ထားတယ်ကျွန်တော်တို့ကလည်းမတင်နိုင်ဘူးဆိုတဲ့ပုံစံသူတို့ကလည်းတက်ကိုနောက်ခေါက်ထားတယ်ကျွန်တော်ကနောက်ခေါက်ထားတယ်ရှစ်တလင်းဖြစ်သွားပေါ့တင်နိုင်တယ်လို့တော့မဆိုလို့ပေါ့ဒီကုလဲကတော့လုံးဝတင်နိုင်တဲ့နေသားပါသူရှစ်ဆက်တက်ကိုလည်းလုံးနေပါကျွန်တော်တို့ဘက်ကတော့လည်းလည်းနည်းရှင်ရပုံများလာဖြစ်တဲ့အတွက်အဲကျွန်တော်ဘက်ကလည်းအင်အားတိုးထားတယ်သူဘက်ကအင်အားတိုးထားတယ်တိမ့်နိုင်လားဆိုမတိမ့်နိုင်ဘူးဒါပေမဲ့သူတို့ရောရှိနေလားဆိုသူတို့လည်းမရှိတော့ဘူးတက်ခေါက်သွားပြီကျွန်တော်တို့ကလည်းအတိုးဘက်ကတက်ခေါက်ပြီးတော့မှစစ်တလင်းနေနဲ့သူတို့စောင့်နေတာပေါ့ကျွန်တော်တို့ကလည်းအဲ့ဒီနားမှာပဲရှိပြီ
ကံရွာဟာစစ်တပ်ထောက်ခံသူအကောင်းနဲ့ကြေးရွာတရားဖြစ်ပြီးတော့ကြေးရွာထဲမှာစစ်တပ်ပေးတာပြင်အခိုင်မာဘန်ကာတွေတိစောက်ထားတဲ့စစ်စခန်းတစ်ခုပုံစံပြင်ဆင်ထားတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်တိုက်ပွဲအတွင်းကံရွာကနေတရားကြောမီးလောင်ပျက်စီးခဲ့ပြီးစစ်တပ်ထောက်ခံသူတချို့သေဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပြီးတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်လာတော့မရှိသေးပါဘူးတိုက်ပွဲကြောင့်မင်းကင်းမြို့နယ်တဲကကျေးရွာရှစ်ရွာထက်မနည်းကတောတောင်တွေထဲမှာစစ်ပေးတိတ်ဆောင်နေရပြီးတော့စားနပ်ရိက္ခာအကူအညီလိုအပ်နေတယ်လို့စစ်ပေးဆောင်အကူအညီပေးနေသူတွေကပြောပါရယ်ခင်ဗျာ